Miss.
မင်္ဂလာညနေခင်းပါတောတာရှင်များရှင်2018ခုနှစ်စက်တင်ဘာလ17ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်နေကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလှိုင်းတိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်ဇမဒီညနေခင်းတဲ့စီစဉ်နေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုမှတ်မှသစဉ်အောင်နဲ့အတူတင်ပြပေးသွားမှာပါ။American ပြည်အောင်စုမှာလူပေါင်း3000လောက်သေဆုံးခဲ့တဲ့ 9/11 တိုက်ခိုက်မှုကြီးဖြစ်ပွားခဲ့တာ18နှစ်ပြည့်သွားပါပြီ။ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေး American နဲ့မြောက်ကိုရီးယားတို့ခိုင်မာတဲ့တန်တိုက်ထံနဲ့ဆောင်ရွက်ကြဖို့တောင်ကိုရီးယားသမ္မတကတိုက်တွန်းလိုက်ပါတယ်။ဒါလို့ထိုက်တန်ရောက်တဲ့တွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညနေတွေ့တော်တာရှင်နေနားဆင်ကြမယ်ဒီမှာတော့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့
အခုတို့ဒီ ICC ကနေခုနတရားစွဲမှာကျွန်တော်ပြောသလိုပေါ့နော် genocide တို့ war crime တို့ crime against humanity တို့ဒါတွေနဲ့တတ်မလို့တရားစွဲမှာဆိုအဲ့ဒီကလူချင်းနဲ့အပြေရပါလေဒါဒီရခိုင်ပြည်တော်ကိုပြည်လေသွားမယ်လို့ထင်လို့ဒီလိုတရားစွဲလာလားဆိုဒီဥစ္စာပြည်လေသွား
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဟောင်းဦးခင်ကြီးကအခုလိုပြောသားတာကိုမကြခင်တွေ့ဆုံမေးမြန်းခန်းမှာအပြည့်စုံနာဆင်ကြဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကချင်နဲ့ရှမ်းပါဝင်မြန်မာနိုင်ငံတဝန်းသတင်းမီဒီယာလိုလက်ခွင့်ကျဆင်းလာနေတဲ့အပေါ်ကလန်တမကကစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းစာရတွေကိုလည်းဒီနေ့မှနာဆင်ကြဖို့ရှိပါတယ်အခုရင်ဆိုတော့ထိတ်တန့်အောင်သတင်းတွေကိုကိုအောင်အောင်နဲ့မြတ်သင်အောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်ရှေ့ပိုင်းမှာဒီကနေ့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ပြည်နယ်အစိုးရပြောခွင့်ရအက်ဒူအူလာခိုဂျာနီကဒီမိုမန်ဒါရာခရိုင်ထဲကဒါတာရွာမှာအခုလိုဘုံခွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ဒဏ်ရာရသေဆုံးသူအရေအတွက်တိုးလာနိုင်ကြောင်း VOA ကိုပြောပါတယ်။အာဖဂန်နစ္စတန်အရှေ့ဘက်နန်ဂါဟာပြည်နယ်မှာဒေသခံတပုန်ကောင်းဆောင်တို့အုပ်ကိုဂျလလဘတ်မြို့နဲ့ပါကစ္စတန်ကြားကအဝေးပြေးလမ်းမပေါ်မှာစန့်ကျင်ဆန္ဒပြနေခြင်းအတွင်းအသေးခံဘုံခွဲသမားကအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့အဲ့ဒီဒေသဟာတာလီဘန်တွေရော IS တွေကြတွေရောခြေကုပ်ယူထားတဲ့နေမျိုးဖြစ်ပါတယ်။အာဖဂန်လုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့ကလည်းတာလီဘန်တွေရဲ့ရန်ကိုအပြင်းထန်ခုခံကာကွယ်နေရပြီးတော့တိုက်ပွဲတွေအတွင်းကြီးကြီးမားမားဆုံးရှုံးမှုတွေလည်းရင်ဆိုင်နေရတာပါ။ဒါအပြင်နိုင်ငံဟာကအကြောင်းတွေအနည်းမှလည်းဇက်တိတ်ပုံခွဲတိုက်ခိုက်မှုတွေကြောင့်ဒီ14နှစ်အရွယ်ចောင်းသား2ဦးအပါအဝင်လူ4ဦးတန်ရာရသွားပါတယ
် American ပြည်အောင်စုမှာ2000ခုနှစ် September 17ရက်နေ့က New York, Virginia နဲ့ Pennsylvania မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့ရတာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီအကြမ်းဖက်တိုက်ခိုက်ဖို့ Al-Qaeda အကြမ်းဖက်သမားတို့ပြန်ပြီးဆွဲထွန်းရကခီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေချောင်းလိုင်းကလေယာဉ်အမှတ်63ပြတ်ကျသွားခဲ့တဲ့ Pennsylvania ပြည်နယ် Shanksville အနီးကအထိမ်းအမှတ်နေရာမှာကျင်းပမဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတ Donald Trump တက်ရောက်မှာပါPatriot Day နိုင်ငံတော်ချင်းမြတ်နိုးတဲ့နေ့အဖြစ်သတ်မှတ်ထားတဲ့ September 17ရက်နေ့ရောက်တိုင်းနှစ်စဉ်ကျင်းပတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုဆိုးရတဲ့လူရက်က American ပြည်ထောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်ထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့သမ္မတ Trump ကပြောပါတယ်။အကြမ်းဖက်သမားတို့ပြန်ပြီးဆွဲခံထားရတဲ့လေယာဉ်တစ်စင်းနဲ့အသေးခံထိုးစင်းတိုက်ခိုက်ခံခဲ့ရတဲ့ Washington မြို့က Pentagon စစ်ဌာနချုပ်မှာကျင်းပမဲ့အခမ်းအနားကိုတော့တေဆုံးသူမိသားစုဝင်နေတဲ့အတူဒုသမရမိုက်ပန့်စ်တက်ရောက်မှာဖြစ်ပါတယ်။ဒါပြင်ခီးသည်တင်လေးရင်နှစင်းနဲ့ဝင်တိုက်လို့ပြိုကျခဲ့ရတဲ့ညူယောက်မြို့က World Trade Center မိုးမြော်ညီနောင်တိုက်ကြီးရှိခဲ့တဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျန်းသူမိသားစုဝင်တွေရာနဲ့ချီတက်ရောက်မှာဖြစ်ပါတယ်။
အမေရိကန်သမ္မတ Donald Trump သူဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွေပေါ်တွင်အကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့သမ္မတ Trump ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့သတင်းတော် Bob Woodward ရဲ့ Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ Woodward ရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်အုပ်သာဖြစ်တယ်လို့သမ္မတ Trump ကတော့ Twitter မှာရေးသားခဲ့ပါတယ်။စာရေးဆရာ Woodward ဟာပြီးခဲ့တဲ့ဒီအမေရိကန်အစိုးရအဖွဲ့ခုနှစ်ဖွဲ့အကြောင်းစာအုပ်တွေရေးသားထုတ်ဝေခဲ့သူလည်းဖြစ်ပါတယ်။စာရေးသူ Woodward ဟာအမေရိကန်သတင်းစာလောကမှာအရှိန်အဝါကြီးမားတဲ့သတင်းစာတစ်စောင်ဖြစ်တဲ့ Washington Post သတင်းစာတိုက်ကသတင်းတော်တဦးဖြစ်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကသမ္မတ Richard Nixon ပြုတ်ကျစေခဲ့တဲ့သမ္မတအင်ဂျီရိုရဲ့အကျင့်ပြတ်ခြားစားမှုအကြောင်းစုံစမ်းရမှာပါဝင်ခဲ့တဲ့ The Washington Post သတင်းစာကသတင်းတော်တဦးလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်အတ္တလန်တစ်သမုဒ္ဒရာထဲမှာတနအီကို136မိုင်နှုန်းနဲ့တိုက်ခတ်နေတဲ့အလွန်အားပြင်းတဲ့ဟာရီကိန်းမုန်တိုင်းဖလော်ရင်စ်ဟာအင်္ဂါနေ့ဗုဒ္ဓဟူးနေ့တွေမှာပုံမှန်အားကောင်းလာပြီး မြောက်ကိုရီလိုင်းနာနဲ့တောင်ကယ်ရိုလိုင်းနာပြည်နယ်တို့ကိုကြာသပတေးနေ့နောက်ပိုင်းကနေတောက်ကြံနေ့ထိဝင်ရောက်တိုက်ခတ်မယ်လို့ NHC အမျိုးသား Hurricane Center ကခန့်မှန်းထားပါတယ်American ပြည်အောင်စုပြည်နယ်သုံးခုကမုံတိုင်းဥတီလာမဲ့လမ်းကြောင်းတွင်နေထိုင်သူတွေကိုဘေးလွတ်ရာကိုမဖြစ်မနေရွှေ့ပြောင်းကြဖို့ဒီကနေ့အင်္ဂါနေ့မှာအာဏာပိုင်တွေကနှိုးဆော်ထားပါတယ်။လေပြင်းနဲ့မိုးသည်ဌာနတွေအတွက်ပြင်ဆင်ထားကြဖို့နဲ့ပြင်းအားအဆင့်လေးရှိတဲ့မုံတိုင်းကြောင့်အိမ်အမိုးတွေလန်ထွက်တာ၊တစ်ပင်ကျိုးတာ၊တစ်ပင်တွေအမြစ်ကကျွတ်ထွက်တာနဲ့မီးပြတ်တာတွေဖြစ်နိုင်တယ်လို့လည်းသတိပေးထားပါတယ်။အမျိုးသား Hurricane Center ကတော့တောင်နဲ့မြောက် Carolina ပြည်နယ်တွေနဲ့ Virginia တောင်ပိုင်းပြည်နယ်ကမ်းရိုးတန်းတစ်လျှောက်မုံတိုင်းသတိပေးချက်ထုတ်ပြန်ထားပါတယ်မုံတိုင်းကြောင့်မိုးရေချိန်လက်မ14လက်မကနေ19လက်မအထိရွာသွန်းနိုင်တယ်လို့လည်းခန့်မှန်းထားပါတယ်တောင်ကိုရီလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးဟန်နီမက်မာဆာကတော့ပြည်နယ်ကမ်းရိုးတန်းတစ်လျှောက်မှာနေထိုင်တဲ့လူပေါင်းတသန်းလောက်ကိုဘေးလွရာရှောင်ကြဖို့အမိန့်ထုတ်ပြန်ထားပါတယ်မြောက်ကိုရီလိုင်းနာပြည်နယ်ကလည်းနိုင်ငံသားခီးသွားတွေအလာများတဲ့ Hatteras ကျွန်းအပါအဝင်ကမ်းရိုးတန်းတစ်လျှောက်ကကျွန်းတွေမှာမနေကြဖို့ဘေးလွရာရှောင်ကြဖို့အမိန့်ထုတ်ထားတာပါAmerican စစ်ဌာနချုပ် Pentagon ကတော့သူ့ရဲ့ရှေ့ပြေးတပ်ဖွဲ့တွေကိုပြည်အောင်စုနဲ့ပြည်내တပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်မှုမြောက်ကိုရီလိုင်းနာကရာလီမှာဖွင့်ထားတဲ့အရေးပေါ်ကူညီရေးစင်တာစီဆီလွတ်ထားပါတယ်။ရှေ့ပြေးတပ်ဖွဲ့တွေကိုတော့ Virginia နဲ့တောင်မြောက် Carolina ပြည်နယ်တွေကိုဆီလွတ်ထားပြီးအသင့်အနေထားရှိဖို့အမိန့်ပေးထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုံးလွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာတောင်ကိုရီးယားသမ္မတမွန်ဂျဲအင်ကအမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတွေအနေနဲ့ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးအောင်မြင်အောင်ဆောင်ရွက်နိုင်ဖို့အတွက်ခိုင်မာတဲ့တန်ိတ်ထံချထားဖို့တိုက်တွန်းလိုက်ပါတယ်ဒီကနေ့ကျင်းပတဲ့တောင်ကိုရီးယားဆွေးနွေးအဖွဲ့ဆွေးနွေးပွဲအတွင်းသမ္မတမွန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်ဆွလွန်ရေးအမေရိကန်အနေနဲ့ဦးဆောင်တိုက်တွန်းစီလို့ကြောင်းပြောလိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်စီဒုတိယချိန်ထပ်မံတွေ့ဆုံဆွေးနွေးဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကစာရေးသားပေးပို့ခဲ့ကြောင်းအမေရိကန်သမ္မတအင်ဘီရိုကမနေ့ကပြောဆိုအပြီးဒီကနေ့မှာတောင်ကိုရီးယားသမ္မတကအခုလိုတိုက်တွန်းလိုက်တာပါဒီကနေ့မှာပဲမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီးဗ်ဘေဂန်ဟာလည်းတောင်ကိုရီးယားနိုင်ငံသားဝင်ကြီးကျွန်းဟွာနျူကလ িয়ার ဖျက်သိမ်းဆိုင်ရာအထူးကိုယ်စားလှယ်လီရိုဟူနိုနဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှတွေ့ဆုံပြီးတော့ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်နိုင်ဖို့နီလန်နေရှာဖွေနေပါတယ်ရှေ့ဆက်လှုပ်ဆောင်ရမှာကခက်ခဲပေမဲ့သမရထရမ့်သမရမူးနဲ့အုတ်တာကင်တို့ရဲ့အမျှော်မြင်ရှိရှိဆောင်ရွက်မှုတွေကြောင့်အောင်မြင်အောင်ဆောင်ရွက်ဖို့အခွင့်အလမ်းကောင်းတွေရှိနေကြောင်းလဲဘေကန်ကပြောပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စမ်းသပ်တဲ့နေရာတချို့နဲ့မစိုင်းအင်ဂျင်စမ်းသပ်တဲ့နေရာကိုဖျက်ဆီးပစ်ခဲ့ပေမဲ့လွန်ခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့ထိပ်သီးအစည်းအဝေးအတွင်းရရှိထားတဲ့သဘောတူညီချက်အတိုင်းလက်နက်ဖျက်သိမ်းရေးခိုင်မာတဲ့ခြေလှမ်းတွေစတင်မှုလိုအပ်တယ်ဆိုပြီးတော့အမေရိကန်ဘက်ကတော့ပြောဆိုထားတာပါခင်ဗျာ
ကနေဒါကုန်သွယ်ရေးဆိုင်ရာအရာရှိတွေနဲ့အမေရိကန်အစိုးရတို့ကုန်သွယ်ရေးဆိုင်ရာဆွေးနွေးညှိနှိုင်းမှုတွေဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်မှာဖြစ်ပြီးမြောက်အမေရိကန်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အပေါ်ပြန်လည်သုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်တောက်ကြနေ့ကဆွေးနွေးညှိနှိုင်းမှုတွေအတွင်းကောင်းတဲ့အရာလက်တချို့ရခဲ့တယ်လို့ကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီမလန်ကပြောပါတယ်ဒီသဘောတူညီချက်ကကနေဒါနိုင်ငံအတွက်အကျိုးရှိတဲ့သဘောတူညီချက်ဖြစ်ဖို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းထားတာပါ American ပြည်ထောင်စုနဲ့ Mexico နိုင်ငံကြားကုန်သွယ်ရေးသဘောတူညီမှုအသစ်တွေရထားပြီးမြောက် America နိုင်ငံများကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် NAFTA မှာပါဝင်ထားတဲ့ကနေဒါနိုင်ငံကိုဘေးဖယ်ထားမယ်လို့သမ္မတ Trump ကချင်းချောက်ပြောဆိုထားတာဖြစ်ပါတယ်24နှစ်ကြာပြီဖြစ်တဲ့ NAFTA သဘောတူညီချက်ကြောင့် America မှာကုန်ထုတ်လုပ်မှုလုပ်ငန်းတွေရပ်ဆိုင်းသွားရတယ်လို့သမ္မတ Trump ကပြစ်တင်ပြောဆိုပါတယ်ကနေဒါနိုင်ငံဟာ American ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပေးနိုင်ငံဖြစ်ပြီးကနေဒါ Mexico နဲ့ American နိုင်ငံတွေအကြားနှစ်စဉ်ကုန်သွယ်ဆက်ဆံမှုဒေါ်လာ1 trillion လောက်ရှိပါတယ်
ရုရှားနိုင်ငံမှာကျင်းပတဲ့အကြီးမားဆုံးစီးရီးလက်ချက်မှုကိုဒီကနေ့အင်္ဂါနေ့မှာစတင်လိုက်ပါတယ်ရုရှားအရှေ့ဘက်စိတ်ကမ်းမြို့ဖြစ်တဲ့ Vladivostok မြို့မှာရုရှားသမ္မတ Vladimir Putin နဲ့တရုတ်သမ္မတ Xi Jinping ရဲ့စီးပွားရေးထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲအကြီးမားဆုံးစီးရီးလက်ချက်မှုကိုစတင်လိုက်တာပါရုရှားနိုင်ငံဟာနောက်နိုင်ငံတွေရဲ့အရေးကိစ္စတွေယူကရိန်းနဲ့ဆီးရီးယားအရေးတွေမှာဝင်ရောက်ဆွတ်ဖက်တယ်လို့နောက်နိုင်ငံတွေကဆွဆွဲတာကြောင့်အခြေအနေတင်းမာနေချိန်မှာပဲရုရှားတရုတ်မွန်ဂိုလီးယားသုံးနိုင်ငံကတပ်ဖွဲ့ဝင်တွေဟာ Vostok 2018 East 2018စီးရီးလက်ချက်မှုကိုစတင်လိုက်တာလည်းဖြစ်ပါတယ် အရင်ဆိုဗီယက်ပြည်ထောင်စုလက်ထက်1981ခုနှစ်မှာကျင်းပတဲ့ Zapad 81 အကြီးမားဆုံးစီရေးလေ့ကျင့်မှုမှာတော့ဒီဝါဆောစာချုပ်အဖွဲ့ဝင်နိုင်ငံတွေအပါအဝင်တပ်ဖွဲ့ဝင်3,000+ကြားထဲမှာသာပါဝင်ခဲ့ပြီးတော့အခုကျင်းပတဲ့စီရေးလေ့ကျင့်မှုကတော့ပိုကြီးမားပြီးတပ်ဖွဲ့ဝင်3,000နောက်ဒီစစ်ဖက်3,000-6,000စစ်လေရင်ပေါင်း1,000နဲ့စစ်သင်္ဘော60လောက်ပါဝင်တယ်လို့ရုရှားကောက်ကွယ်ရေးဝန်ကြီးဆာဂေးရှွိုက်ဂူကပြောပါတယ်လေနဲ့တစ်ချိန်ကျင်းပတဲ့ဒီစီးရီးလေ့ကျင့်မှုမှာတရုတ်နိုင်ငံဟာအရင်ကနဲ့မတူဘဲတပ်ဖွဲ့ဝင်3,200နဲ့လက်နက်ကြီးပစ်ခတ်တဲ့တပ်ဖွဲ့အစု9,000လောက်စေလွတ်ပါဝင်စေခဲ့တာဟာလေအမေရိကန်ပါဝင်ဥရောပနိုင်ငံတွေပေါ်တရုတ်ကသတိပေးရရောက်တယ်လို့တချို့အကဲခတ်တွေကသုံးသပ်ပါတယ်ခင်ဗျာ
မနေ့တနင်္လာနေ့ကနိုင်ဂျီးရီးယားနိုင်ငံလာဂိုစ်မြို့မှာစီတဲရင်ပောက်ကွဲမှုအတွင်းလူ18ယောက်သေဆုံးပြီး40ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ပေါ်နိုင်ဂျီးရီးယားအာဏာပိုင်တွေကစုံစမ်းစစ်ဆေးနေကြပါတယ်။နိုင်ဂျီးရီးယားနိုင်ငံနာဆာရဝါပြည်နယ်မှာဖြစ်ပွားခဲ့တဲ့ဒီမတော်တဆမှုနောက်ွယ်ကဖြစ်ရပ်တချို့ကိုနိုင်ဂျီးရီးယားအတန်လွင်ရုပ်သံလိုင်း Channel TV မှာလည်းပြသခဲ့ပါတယ
်ကောင်းအောင်နဲ့မက်မြသစင်အောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်ရင်းစုံတို့ဒီ1982ခုနှစ်နိုင်ငံသားဖြစ်ဦးရီပင်စီနဲ့ပတ်သက်တဲ့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ဗရိခနဲ့ဆက်ဆက်ပြီးတော့ပြည်ပကပညာရှင်တွေအကြံပေးသလို1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေကိုပြင်ဆင်မယ်ဆိုရင်တနိုင်ငံလုံးရဲ့ဆန္ဒနဲ့အညီလွှတ်တော်မှာစီစစ်သုံးသပ်ပြီးမှပြင်ဆင်တာမျိုးဖြစ်တဲ့နယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဟာဦးခင်ကြီးက VOA ကိုပြောပါတယ်နိုင်ငံတကာဖိအားဟာရခိုင်ပြည်ကပဋိပက္ခအတွက်အပြည့်မဟုတ်ဘူးလို့လည်းသူကပြောပါတယ်ဦးခင်ကြီးကို VOA မြန်မာပိုင်းစီစဉ်အက်ဒီတာဦးသိထိုင်ဦးကရန်ကုန်မြို့မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါတယ်ရှင
်ဒီပဋိပက္ခကိုဖြည့်ရှင်းတဲ့နေရာမှာပဋိပက္ခဘာကြောင့်ကြီးထွားလာသလဲနောက်ပြီးတော့အရင်အစိုးရနဲ့လက်ရှိအစိုးရနဲ့ဒီချင်းကပ်ဖြည့်ရှင်းပုံနီးလန်းနေမှာခွာခြားချက်ရှိပါလားခင်ဗျအ
ဲရှိတယ်ဗျနော်ဒီဆိုရနဲ့ဟိုဆိုရရဲ့ဒီနှစ်မှာအရင်ဆိုရခဲ့ challenges ကစိန်ခေါ်မှုကဘာလဲဆိုတော့ပြည်တွင်းရောပြည်ပောင်းများများစားစားကြုံကြည်မှုမရှိဘူးဆိုတော့စိန်ခေါ်မရှိတယ်နော်အဲ့ဒီကနေကျွန်တော်တစ်ဆင့်ချင်းကျွန်တော်တိုးယူရတာပေါ့ဒီဆိုရကြတော့ပြည်တွင်းကလည်းကြုံကြည်မှုရှိတယ်ပြည်ပကလည်း impression ရှိတဲ့အဆိုပါစတက်လာကစားတိုးတော့သူ့ရဲ့စိန်ခေါ်မှုကဘာလဲဆိုတော့လူတွေရဲ့ဟို high expectation လေလူတွေရဲ့မျှော်လင့်ချက်ကိုပြည့်မြောင်ဖြစ်မပေးနိုင်တဲ့စိန်ခေါ်မှုကသူစိတ်ကောင်းဖြစ်တယ်အဲ့တော့ဒီနှစ်ခုကွာချက်မှာကျွန်တော်တို့အရင်ရခိုင်ကိစ္စကိုကင်တွယ်ခဲ့တဲ့ချင်းကပ်မှုနဲ့ဒီနေ့ချင်းကပ်မှုနဲ့နံပါတ်1ကကွာချက်ကအဲ့ဒါပဲเนาะကျွန်တော်တို့ကဒီရခိုင်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့အခြေခံချင်းပြစ်တယ်ကျွန်တော်တို့သိတယ်သူ့ရဲ့ဥတီချက်တွေသိတယ်သူ့ရဲ့လိုလားချက်တွေသိတယ်သူဘာကိုမှန်းတယ်ဆိုတာဒါကျွန်တော်တို့သိတယ်အဲ့တော့ကျွန်တော်တို့မှာခိုင်မာတဲ့ဘူဝါဒတရားရှိတယ်ရခိုင်နဲ့ပတ်သက်ဒီဟာတော့ငါတို့လိုက်ရောလို့ရတယ်ဒီဟာဖြစ်လိုက်ရောလို့မရဘူးစသဖြင့်ခိုင်မာတဲ့ဘူဝါဒဒီနေ့ဒီဆိုရမှာအဲကျွန်တော်တို့တိတ်မကြောက်ဘူးလေနော်ဒီလိုအားနေနေတယ်လို့ကျွန်တော်ဒီလိုမြင်ပါတယ်ဒုတိယချက်ကဟိုအချိန်နဲ့တပြင်းကြီးတုံ့ပြန်မှုအပိုင်းပေါ့အားနေတယ်လို့ကျွန်တော်မြင်တယ်ခင်ဗျာဘာကြောင့်လဲဆိုတော့ဥမာဟလာ2019အောက်တိုဘာ25ရက်နေ့ဖြစ်စဉ်ပြီးတော့ဟိုဘက်ကလူတွေပြေးကြတယ်လူပေါင်း9,000လောက်ပြေးတယ်လို့ပြောတယ်ဒါပေမဲ့အခုဒီရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူကြီးအတိကျကတိမ်ချင်းအတိကျရခိုင်ပြည်နယ်ဆိုမှာရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်နေချားဆိုတက်ကတိမ်ချင်းတယောက်ချင်းကောက်ထားတာအဲ့ဒီမှာကြည့်တဲ့လက်ကြံစင်းနဲ့ရော့သွားတဲ့စင်းနဲ့ကြည့်လိုက်ရင်ဘယ်လောက်ထွက်ပြီလို့သာသိတာပဲအဲ့တော့အဲ့ဒီမှာကကိန်းကနတ်တွေကလွဲနေတယ်အဲ့ဒါကဘယ်လောက်ပြေးတာမဟုတ်ဘူးလို့အစိုးရချက်ချင်းပြောရမယ်နောက်ဒီနောက်ပိုင်း January လ February လမှာထွက်နေကြတယ်အဲ့ဒါတွေကလည်းဟိုခလေးစကားပြောရင်အစိုးစုံအောင်ဆွဲထမင်းစုံအောင်ဆွဲဟိုဥရဖားရသွားကြတာမဟုတ်ဘူးအေးစေးစေးသွားတယ်ဟိုအလဲတန်းကျော်မှကျတော့စကန်းချတယ်နေရာတက်ပြီးတော့သွားကြတာဟုတ်ဒါတွေကဖိအားကြောင့်သွားကြတာမဟုတ်ဘူးဟိုဘက်ကခေါ်လို့ဥပမာအခြေအနေကောင်းလို့အဲ့ဒါကိုလည်းချက်ချင်းတားလို့ကမတုတ်ပြပြီးတော့ကဘာရောနိုင်ငံတော်ရှင်းမပြအောင်အဲ့တော့ဘာသွားဖြစ်လို့ဆိုတော့ကျွန်တော်တို့က ethnic cleansing နဲ့ညီတာပေါ့ဟုတ်လားသူတို့ကမောင်းထုတ်တယ်လို့ဖြစ်နေတာပေါ့ဟိုဘက်ရောက်တော့သူကမောင်းထုတ်တယ်လို့ပြောတယ်တကယ်ဖြစ်စင်အဲ့လိုမဟုတ်ဘူးအဲ့တော့ချက်ချင်းတုံ့ပြန်ရမယ့်အပိုင်းတွေမှာအားနေတယ်အဒုတိယချက်က response နေတယ်လို့ကျွန်တော်မြင်ပါတယ်အဓိကတော့အဲ့ဒါပါခင်ဗ
ျအခုတော့နိုင်ငံတကာကဖိအားပေးမှုတွေ
ပ
ုံများလာတယ်အထူးသဖြင့်တော့ဒီတမလို့ဒေပိုင်ခေါင်းဆောင်တွေအဓိကဒီလူခွေချိုးပေါက်မှုမှာအဓိကတာဝန်ရှိတယ်ပြီးတော့အဲ့ဒီတိုင်းဆက်ပြီးတော့ဖျားပေးနေမယ်ဖျားပေးမှုတွေကြောင့်ဒီရခိုင်ဒေသဖြစ်နေတဲ့ပြိပခတွေမှာတစုံတရာဖြည့်ရှင်းနိုင်မယ်လမ်းကြောင်းဝင်သွားမယ်လို့မြင်ပါလားခင်ဗ
ျကျွန်တော်သဘောနဲ့ဟိုတူတူရှင်းရှင်းလို့ပြောရတော့မဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ဒီ တမတော်တခုတည်းကိုကွက်ပြီးတော့ဖိအားပေးုံနဲ့လိုချင်တဲ့အဖြစ်ရမယ်လို့ကျွန်တော်ဆိုတာဒီလိုပေါ့နော်မဖြစ်နိုင်ဘူးအဲ့တော့လှုပ်ဆောင်ချက်တခုဟာသူကဟိုအဖြစ်တခုအတွက်လှုပ်တာဟုတ်အခုတို့ဒီ ICC ကနေခုနတရားစွဲမှာကျွန်တော်ပြောသလိုပေါ့နော် genocide တို့ war crime တို့ crime against humanity တို့ဒါတွေနဲ့တမတော်ကိုတရားစွဲမှာဆိုအဲ့ဒီကလိုချင်တဲ့အဖြစ်ရပါလေဒါဒီရခိုင်ပြည်တော်ကိုပြည်လဲသွားမယ်လို့ထင်လို့ဒီလိုတရားစွဲတာလားဆိုဒီဥစ္စာပြည်လဲသွားစရာအကြောင်းမရှိဘူးဟုတ်လားဒါဒါအဖြေလည်းမဟုတ်ဘူးတော့ဒီမှာဒါလေးလွတ်လိုက်ဦးနဲ့ဟိုမှာဟိုသွားနေတဲ့လူတွေလည်းဟိုတဘောနဲ့ပြန်လာကြမှာလည်းမဟုတ်ဘူးเนาะဒါကအဖြေမဟုတ်ဘူးဆိုတော့ဒီဥစ္စာကအဖြေတိရောက်ဒီပြဿနာကြီးနောင်ဖို့မဖြစ်အောင်ဟုတ်တယ်မလားရခိုင်ပြဿနာကြီးအေဂျင့်သွားအောင်เนาะဒီမှာရင်းညာစီးရီးတွေဖြစ်လာအောင်เนาะဆိုတဲ့ဟာတွေကဒါအဖြေမဟုတ်ဘူးဒီနေ့ကမှားနေတယ်ဒီလိုလူကြီးအပြင်ဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ပုံဝေးသွားနေတာပေါ့ကျွန်တော်နိုင်ငံငါဖွဲ့စည်းမှာပို့ပြီးတော့မယုံမရဖြစ်သွားနိုင်တယ်ပို့ပြီးတော့ကျွန်တော်တို့ကဟိုဘေးရောက်သွားနိုင်တယ်ဆိုတော့ခနေ့မြန်မာနိုင်ငံအဖြစ်လူခွေယုံမလေးစားတဲ့နိုင်ငံဖြစ်တယ်ဟာတမတော်အဖြစ်အခုနလို့ဟလာဟိုဘလက်ကာယလုတ်တဲ့တမတော်မျိုးဖြစ်တယ်အစီမဲ့ကမ်းမဲ့တတ်တဲ့ပြတ်တဲ့တမတော်ဖြစ်တယ်ဆိုတယ်လို့လေဘာကတ်တဲ့အစင်လောက်တော့လုတ်လို့ရရမယ်နော်ဒါဒီတော့ရည်ရွယ်တဲ့ဆိုရင်တော့ဒီပဲကြောက်အောင်မြင်နိုင်ပါတယ
်1982ခုနှစ်
ဟုတ်ကဲ့
မြန်မာနိုင်ငံသားဥပဒေပေါ့လေ
ဟုတ်ကဲ့
ဒီဥပဒေနဲ့ပဲအဓိကစီစစ်လုတ်ကင်နေတယ်ဆိုပြီးတော့ကျွန်တော်လည်းကြားရပါလိမ့်
မယ်ဟုတ်ပါလိမ့်ဗ
ျဒီဥပဒေကိုပြင်သစ်နေဆိုပြီးတော့ဝေဖန်ချက်တွေလည
်း
ကျွန်တော်ကြားနေရပါဘ
ူးဟုတ်ပါတ
ယ်ပြင်သစ်နေဆိုရင်ရောပြန်ပြီးတော့ပြင်သစ်တာမျိုးပြန်သုံးသပ်တာမျိုးတွေလိုအပ်တယ်လို့ပြောပါတယ
်အဲ့ဒါလေး Mr. Kofi Annan ရဲ့ဟို recommendation 88ချက်မှလည်းဒီတစ်ချက်ပါတယ်ဟု
တ
်ကဲ့ဒါကတကယ်ဟိုပြည်တွင်းမှာတကယ် sensitive ဖြစ်တဲ့ issue ဖြစ်တာပေါ့အဲ့တော့88ဥပဒေက6နှစ်ခွဲလောက်အချိန်ယူတယ်တနိုင်ငံလုံးအတိုင်းအတာကိုဆင်းလုပ်တယ်ဟိုစစ်စေးနေမျိုးတို့ဇက်ပွဲတို့ဘာလို့ကစားလဲအကုန်လုံးစိတ်မျိုးလူလူဆန္ဒကိုအကုန်လုံးယူတာပေါ့ဒီလိုယူတယ်အဲ့မှာဒေါက်တာမောင်မောင်ဦးစီးပြီးတော့ကျွန်တော်တို့ဒါကိုဆွဆိုးဖြတ်တယ်တနင်္ဂနွေလုံး complaint တွေတောင်းတော့ရန်ကုန်တိုင်းဒရိုင်းတွေကကို complaint 900လောက်တက်တယ်ဗျတဘောကတော့ဗျအချိန်ယူပြီးတော့ခိုင်ခိုင်မာမာလုတ်ခဲ့တဲ့အခါဖြစ်တယ်လို့ဒီလိုပြောတာပါအဲ့တော့ဒီမှာကျွန်တော်ကအဲ့ဌာနကိုတောင်းယူတော့ကျွန်တော်သိတယ်လေဟိုနိုင်ငံတကာ international convention protocol အနည်းဆုံး12ခုနဲ့သူချိန်လုပ်တာဒီနေ့ Kofi Annan Mr. Kofi Annan ပြောတဲ့ convention မှာပါတဲ့1989ခုနှစ် right or convention on the right of the child တန်းနဲ့သူကညီဖို့စစ်ကြည့်ပါလို့ပြောတယ်အကုန်ညီတယ်ကျွန်တော်ပုံမှန်တော့ကျွန်တော်စစ်ပြီကဲထားလိုက်ပါတော့ဆိုတဲ့သဘောကတော့အချိန်ယူလုပ်ခဲ့တယ်တိုင်းပြည်လုံးဆန္ဒပါတယ်သို့တော့မပြင်ရတဲ့ဟာလို့ဒီလိုတော့ကျွန်တော်မဆိုလို့နော်ပြင်ဖို့လိုတယ်စစ်စစ်ဖို့လိုတယ်ဆိုရင်တော့နိုင်ငံကအဖွဲ့အစည်းကပြောရုံနဲ့တော့မလုပ်ပါနဲ့ကျွန်တော်ပြောတာနော်ဒါတနိုင်ငံလုံးတိုင်းတန်းနဲ့လုပ်ခဲ့တာဖြစ်တော့ကျွန်တော်တနိုင်ငံလုံးတိုင်းတန်းနဲ့ကိုစားပြုတဲ့လွှတ်တော်မှာတနိုင်ငံလုံးဆန္ဒတွေယူနော်စစ်စစ်သုံးတာဒီဟာဖြစ် up to date မဖြစ်တော့ဘူးတို့နိုင်ငံအကျိုးစီးပွားကိုတိုက်ခိုက်တော့မယ်ဆိုရင်ဒါပြင်ပေါ့ကျွန်တော်ဒီလိုဆိုလိုတာပါနော်မပြင်နဲ့လို့ဆိုလိုတာမဟုတ်ဘူးနိုင်ငံခြားသားပြောရုံနဲ့တော့နိုင်ငံငါးပြည်ချင်းပြောရုံနဲ့တော့လွယ်လွယ်ကူပြင်သစ်တဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ဆိုလိုတာ
ဒီရခိုင်ပြည်ပခောက်ကိုဖြည့်ရှင်းတဲ့အခါမှာအစိုးရအနေနဲ့လက်ရှိ NLD အစိုးရအနေနဲ့ဟိုစစ်တပ်ရဲ့ပူးပေါင်းဆောင်ရွက်မှုအဓိကတော့တပ်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ထောက်ခံမှုဘလောက်ရှိတယ်လဲဆိုတော့ဟိုမေခွန်ထုတ်သုံးသက်ကြတာမျိုးပါအ
ဲ့
တော့ဒီနေရာမှာဟို NLD အစိုးရကလည်းရှိရဒီပြိပကောက်ဖြည့်ရှင်းနေ
ဟုတ်ကဲ့ဟုတ်ကဲ့
တကယ်လို့ကြန့်ခိုင်ဖွံ့ဖြိုးရေးကြန့်ခိုင်ဖွံ့ဖြိုးမှလည်းတော့ရှိတယ
်
ကြန့်ခိုင်ဖွံ့ဖြိုးရေးအစိုးရအနေနဲ့ဒီပြိပကောက်ကိုဖြည့်ရှင်းမယ်ဆိုလို့ရှိရင်ဘလို့မူဝါဒနဲ့ဘလို့ချက်တီချက်မျိုးတွေနဲ့ဒီပြိပကောက်ကိုဖြည့်ရှင်းသွားမယ်လို့စဉ်းစားပါ
ဟိုဘော်လေဦးသက်ထိုက်ဟိုပါတီကြောက်မိလို့ကျွန်တော်ပြောတာပါကျွန်တော်တို့မှာတော့ဒီရခိုင်နဲ့ပတ်သက်တဲ့ပူဝါဒတွေရှိတယ်။တစ်ကနံပါတ်1ကခိုင်မာပြတ်သားတဲ့ရခိုင်နဲ့ပတ်သက်တဲ့ policy တခုလိုတာပေါ့။နော်။ခုနကကျွန်တော်ပြောသလိုဘယ်ဟာဖြစ်ငါတို့လုံးဝအလျှော့မခံဘူး။ဆိုပါစို့ဗျာ။အခုပြန်လည်လက်ခံရေးကိစ္စဆိုပါစို့နော်။ပြန်လည်လက်ခံရေးမှာကျွန်တော်တို့က1992ခုနှစ်နှစ်နိုင်ငံလုပ်တဲ့ MOU ပါ criteria 4ခုနဲ့လက်ခံတယ်။ဒါကလုံးလို့ကျွန်တော်တို့လက်ခံလို့မရဘူး။ဒီလိုမျိုးပေါ့နော်။အဲဥပမာဖြင့်ဒီရောက်လာရင်နိုင်ငံသားစစ်စစ်ခံမယ်ဆိုရင်နိုင်ငံသားမဟုတ်သေးတဲ့လူကမင်းတို့ MVC ကတ်တော့အရင်ခြင်တာ National Verification ကဒါကဟိုလေးမြတ်မဆို All Rival ကတ်ပေါ့ရောက်ပြီပြီးတော့မင်းတို့အစစ်ခံမယ်ဒါထုံနှောင်းစစ်လာတယ်ဟိုအမေရိကန်မှာလည်းဒီလိုပဲလေနော် Green ကလုပ်ပြီးတော့ငားတက်ကြမှာဟဟလာအခုတို့တောင်းနေသလိုဘာမှအစစ်မခံဘူးနိုင်ငံသားတန်ပေးဆိုတော့မျိုးကမဖြစ်နိုင်ဘူးအဲ့တော့အချုပ်ချာအနေနဲ့ပတ်သက်တဲ့ကိစ္စအမျိုးသားအကျိုးစီးပွားနဲ့ပတ်သက်တဲ့ကိစ္စရှော့လို့များတဲ့ကိစ္စတွေကတော့လုံးဝမလျှော့ဘူးဆိုတဲ့ဟိုstrategic ကိုရှိရပါတော့။ခဏဒီအစိုးရမှရှိပြီကျွန်တော်ကြားတာမသိပါဘူး။ကျွန်တော်ကတော့ဒါရှိတယ်။ဒါတက်ပေါ့နော်။နောက်နှစ်ကဟိုဒီရခိုင်ရေးဒီကျွန်တော်တို့ ဟိုဟိုနိုင်ငံတော်အရေးပဲเนาะရခိုင်ရေးဒီအချုပ်ချာအာဏာပိုင်ဆိုင်မှုနဲ့ဆိုင်တဲ့အရေးပဲရခိုင်ရေးက neo colonialism ပြန်ပြီးတော့ခေါင်းမထောင်အောင်ပေါ့เนาะလုတ်တဲ့အရေးမျိုးပဲเนาะရခိုင်ရေးက multi dimensional warfare ပဲဆုံးတိုက်ခိုက်တဲ့အရေးပဲအဲ့လိုမြင်တော့ရခိုင်ရေးကိုကျွန်တော်တို့ကဆုတ်ဖြတ်တဲ့ကံမှာ decision maker ကတော့နိုင်ငံတော်ဆိုရပါဗျာဒီမှာရှိတဲ့နိုင်ငံဒီမှာရှိတဲ့ဟိုကြံတဲ့ဟာအဖွဲ့အစည်းနဲ့ပေါက်ဆက်ဖို့လိုတာပေါ့တမတော်တို့ဒေသခံပြည်သူတွေနိုင်ငံရေးပါတီတို့เนาะကျွန်တော်တို့လူမှုအဖွဲ့အစည်းတို့ဒါတွေနဲ့အကုန်လုံးပေါက်ဆက်ပြီးတော့ဆောင်ရွက်တင်တယ်လို့ကျွန်တော်မြင်တယ်ဘာတနိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်ခန်းစားချက်တွေ background တွေဒါတွေကိုထည့်စဉ်းစားမှာအဲ့ဒီဟာမူမျိုးဒါကျွန်တော်တို့မှာရှိတယ်နောက်တတိယချက်ကကျွန်တော်တို့ကဒီအရေးကိုဒီပြဿနာရဲ့အရင်းမြစ်ကိုကျွန်တော်တို့သိတယ်เนาะဒီပြဿနာကဘယ်ကိုဥတည်ဆိုတာကျွန်တော်တို့သိတယ်သူတို့အားကြီးပဲများလို့ဘသူအားတွေပြင်မအားကိုဘလို့လူချင်းမိဘလို့လုပ်မယ်ဆိုတာကျွန်တော်တို့သိတယ်နိုင်ငံရေးနဲ့စီးရေးနဲ့တွဲပြီးတော့အကောင့်တွေဖွင့်နေဆိုတာကျွန်တော်တို့သိတယ်ကျွန်တော်တို့အတွက်ကျွန်တော်တို့သိတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီအရေးကိုကျွန်တော်တို့ကဟို internet issue နေတယ်ကျွန်တော်တို့သုံးသပ်လုပ်ခဲ့တာ international issue အဖြစ်မခံခဲ့ဘူးပေါ့နော် regional issue တော့အဖြစ်မခံခဲ့ဘူးဒီလိုဆိုမင်းတို့ကဆိုတာ international ကဖြစ်နေတဲ့လူတိုင်းသိတဲ့ကိစ္စကြီးဒီတိုင်းပဲထားလာဆိုတော့ internet issue ပြည်တွင်းပြည်ပခန့်နေနဲ့ထားတယ်ဆိုတော့လည်းပဲနိုင်ငံတကာကျွန်တော်ထွက်ပြောတာပဲလေကျွန်တော်ခုနပြောသလိုဒီ General Assembly ရဲ့ဒီ sideline meeting group of friends ဆိုတာနိုင်ငံတော်မောင်း14နိုင်ငံကျွန်တော်သွားရှင်းပြနေတာပဲဥရောပနိုင်ငံတွေသွားရှင်းပြနေတာပဲဟိုတိတ်ပြီးတော့ဟိုအများကြီးကြေကြေပြန်းဆွတ်လို့မရဘူးအခုကစကရေကဟိုကျွန်တော်ဝေဖန်တာမဟုတ်ပါဘူးเนาะဟိုစကရေကဟိုနိုင်ငံတကာပုဂ္ဂိုလ်နဲ့စဖွဲ့တော့ internet issue အလုံးတွေဖြစ်သလိုဖြစ်သွားတယ်အဲ့တော့ပါဝင်ပတ်သက်မှုတွေကကျွန်တော်တို့မနိုင်မနေလိုက်ရှင်းရတဲ့ပုံဖြစ်တယ်ဆိုတော့အဲ့ဒါတွေကကျွန်တော်တို့အရင်နဲ့ကြိုက်တုံနေနဲ့ကွာတဲ့အချက်လို့ကျွန်တော်တို့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မင်းကျန
်ဥခင်ရင်နဲ့တွေ့ဆုံမင်းမြန်ကန်ထူးကြပိုင်းကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုခါမှာတော့ကြာစင်းလာနေတဲ့မြန်မာသတင်းလိုလက်ခွင့်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ကချင်နဲ့ရှမ်းအပါဝင်မြန်မာနိုင်ငံတော်သတင်းမီဒီယာလိုလက်ခွင့်ကြာစင်းလာနေပြီးတော့သတင်းမီဒီယာသမားတွေဟာအာဏာပိုင်တွေရဲ့ဥပဒေပုံမှန်အမျိုးမျိုးနဲ့ချိန်ချမှုတွေအောက်မှာအန်ရီတွေနဲ့ရင်ဆိုင်သတင်းရယူနေရတဲ့အတွက်စိုးရိမ်မကင်းဖြစ်စရာအနေအထားဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်မကင်းဖြစ်လာတဲ့သတင်းမီဒီယာလွတ်လပ်ခွင့်နှဲပါလာနေတဲ့မြန်မာနိုင်ငံမှာသတင်းသမားတွေကိုကာကွယ်ပေးနိုင်ဖို့မီဒီယာဥပဒေရှိပေမဲ့လက်တွေမှာတော့အကာအကွယ်ပေးနိုင်မှုအားနည်းနေတယ်လို့လည်းမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အရေးလှုပ်ရှားနေတဲ့သတင်းသမားတွေကပြောပါတယ်အသေးစိတ်ကိုမတ်ဆူမွန်ကပြောပြပေးပါလိမ့်မယ်
ဒီမိုကရေစီပြည်ရင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဟာအတော်လေးကိုစိုးရိမ်စရာအနေအထားကိုရောက်ရှိနေပြီးတော့မြန်မာသတင်းသမားတွေကိုအစိုးရနဲ့တက်မတော်ပါဝင်အာဏာပိုင်တွေဘက်ကဥပဒေပုံမှန်မျိုးစုံနဲ့ဖမ်းဆီးအရေးယူနေတဲ့အတွက်လွတ်လပ်စွာသတင်းရယူနိုင်မှုသတင်းသမားတွေအခက်တွေ့နေကြရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ကော်မရှင်ကနေဒီကနေ့စက်တင်ဘာလ17ရက်နေ့နေဆွဲနဲ့မြန်မာသတင်းမီဒီယာနဲ့ပတ်သက်ပြီးတော့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်မြန်မာသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချိမ့်ချောက်အန္တရာယ်ပြုနေတာတွေကိုပြန်သုံးသပ်ဖို့နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်အောင်အာဏာပိုင်တွေဘက်ကဆောင်ရွက်နေတာတွေကိုရပ်တန့်ပေးဖို့လူ့ခွင့်ကော်မရှင်နာမဟာမင်းကြီးမစ္စတာဗက်ရှလက်ကလည်းတောင်းဆိုလိုက်ပါတယ်အခုလိုကုလသမဂ္ဂပါဝင်နိုင်ငံတကာဘက်ကမြန်မာသတင်းမီဒီယာလွတ်လပ်ခွင့်အပေါ်စိုးရိမ်မှုတွေပိုပြင်းတက်လာတဲ့အနေအထားပေါ်မှာတော့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကအခုလိုသုံးသပ်ပါတယ်တရ
ားစီရင်ရေးစနစ်ကပြယောဂါတွေမကင်းနိုင်ရင်နောက်တော့ဒီလေဥတွေကလည်းခင်းနေမစီတော့တဲ့ဥတွေတွေဖြစ်နေတာတွေကဒီသတင်းမီဒီယာလက်ခွင့်တွေကိုလည်းတိုက်ရိုက်ကိုထိခိုက်စေတယ်နောက်တစ်ခုကတော့ဒီတကယ်မြေပြင်မှာပေါ့နော်ပြည်ပခါဧရိယာတို့တချို့တော့ဒေသတို့မှာအာဏာရှိတဲ့လူလက်နက်ကင်ဖွဲ့စည်းတွေကလည်းသတင်းသမားတွေကိုဟာလာဟိုသူတို့အကျိုးစီးပွားဆန့်ကျင်တဲ့ခံမျိုးမှာချိန်ချောက်တာတွေရှိတယ်အဲ့ဒါမျိုးတကယ်တမ်းကျတော့တရားဥပဒေစိုးမိုးရေးအကာအကွယ်ဟိုတက်နိုင်တဲ့မြန်ပေးဖို့ဟိုတရားရှိတယ်သို့တော့အဲ့ဒါမျိုးတွေလည်းဥပဒေအကာအကွယ်ပေးတာမျိုးတွေလည်းမရှိဘူးအားနေတော့ဒါကြောင့်ဒီထိတ်တဲ့ရင်ဆိုင်တဲ့အနေအထားမျိုးတွေတော့ဖြစ်တယ်အဲ့ဒါကြောင့်ဟိုနိုင်ငံတကာကအမြင်မှာရောသတင်းလွတ်လပ်ခြင်းဆောင်ဆန့်ကျင်ဆန့်ကျင်ဟိုစီရင်ခံစာတွေမှာရောတော်ပြီးထိခိုက်စေတာအဲ့ဒါတွေကြောင့်လို့ကျွန်တော်ကမြင်တယ်
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာနိုင်ငံမှာသတင်းမီဒီယာဥပဒေပေါ့နော်ဒီမီဒီယာဥပဒေရှိတယ်အဲ့တော့ဒီသတင်းမီဒီယာဥပဒေရှိနေတယ်ဆိုလို့ရှိရင်ရောသတင်းသမားတွေအတွက်ပို့ပြီးတော့မှစိတ်ချလုံခြုံမှုရှိနိုင်မလားဒီအပေါ်မှာလက်တွေ့အသုံးချမှုကရောဘယ်လိုများအနေအထားရှိပါလဲရှင
်သတင်းမီ ီးတဲ့ဥပဒေကတကယ်တမ်းဟိုပြောရင်တော့သူကာဗာလုံးနိုင်တယ်ဘောနော်သူလွှမ်းချုပ်နိုင်တဲ့ဧရိယာကတတိယအချက်လေရာပိုင်ကွင်းဆိုရရဲ့တချို့တော့ခြေနေဒီမှာလုံုံရေးတပ်ဖွဲ့ဝင်ကြီးကကာကွယ်တောင်းခံပိုင်ကွင်းဆိုတဲ့ဟာရဲ့နောက်တစ်ခုကတော့အတရေဖြစ်မှုလိုမျိုးဟာမျိုးမှာတတိယမီဒီယာဥပဒေနဲ့လဲဆွဲထုတ်နိုင်ပြီဆိုရရဲ့အကျုံးဝင်မှုကဒီတုံးခုပဲရှိတယ်။ဒါကြောင့်ဒီသတင်းမီဒီယာဥပဒေတစ်ခုနဲ့တော့မလုံလောက်ဘူး။စောစောပြောတဲ့ဒီဇယ်ဥပဒေတွေကလည်းဘင်းလလခွင်ဟာကိုအမှားခံနိုင်တဲ့ဟာမျိုးတွေပြန်ထမ်းတာလို့လုပ်ဖို့ရည်ရည်ကြီးတော့တယ်လို့ပဲပြောတ
ာ။ဘာကြောင့်သတင်းသမားတွေအပေါ်အစိုးရတက်မတော့အာဏာပိုင်တွေဘက်ကဒီဇယ်ဥပဒေတွေနဲ့တရားစွဲဆိုတာတွေများလာရတယ်ဆိုတဲ့အနေအထားပေါ်မှာလည်းပြည်ပအခြေစိုက်သတင်းဌာနကသတင်းတော်တူဦးဖြစ်တဲ့မြမသတင်းသမားကိုတီဟာသွေးကလည်းအခုလိုပြောပါရတယ်
။ခြေတဲ့တော့ဆိုးလာတယ်ဆိုးလာဆိုတာဒီမီဒီယာတွေနဲ့အချုပ်ရေးဖွဲ့စည်းရေးဒါဆောက်တော့ကလည်းတော်ဝင်ကြတဲ့စစ်တပ်ရဲ့ကြားမှာဒီဝိပဿနာတွေဖြစ်တယ်ဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိမတဲမကွဲအခြေအနေပေါ့နော်အမျိုးကိုမသိသိအခြေအနေကြအဲ့လိုမျိုးအခြေအနေအကြောင်းဒီလိုမျိုးဟိုလုံမကိုင်မှာပြိပခါတွေတော့ကအဲ့လိုမျိုးသိုးရင်စိမ့်တဲ့အတုပ်ပြန်တဲ့ကိစ္စတွေအများကြီးဖြစ်နေတာပေါ့နော်။ဒါပဲပြောပြောတို့ကဟိုသိုးရင်စိမ့်ရှိတယ်ဆိုတော့ကျွန်တော်ပြည်ကြတယ်အချုပ်ရေးဖွဲ့တွေမှာပဲဖြစ်ဖြစ်တို့ဒီဆက်မတော်လုံခြုံရေးဖွဲ့တွေမှာဖြစ်ဖြစ်ဒီလောက်ဟိုလွတ်လပ်တဲ့စနစ်ကိုတို့ချက်ချင်းစနစ်ကိုပြူစွာထိစားတယ်။ဒါကြောင့်တို့ရဲ့အတုပ်ရုပ်ပြအတုပ်ပြန်မှုတွေမှာကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်တော့မှလေလည်းဘုရားကြီးခလိုက်တာတော့ဆွေရဲ့ပုံပါတို့ဆိုတဲ့ရေးယူခါတာတော့ဆက်ပြီးတဲ့ဘက်ကတို့ကာကွယ်ဆက်ဆက်ယူပြီးတော့လုပ်တဲ့တုံ့ပြန်တဲ့ပုံလေးအများကြီးတွေ့ရတာပေါ့ဒါပေမဲ့အဲ့လိုတွေ့ရတဲ့ဟာရဲ့ချိုးချိုးတွေကိုကျွန်တော်တို့ကညှိနှိုင်းပြီးတော့အစိုးရကတော့တက်မတော်ပါဘောလိုလိုလားလားနဲ့ပေါ့နော်ပြည်လည်မှုတစ်ခုပေါ့ကျွန်တော်တို့ဒီကျွန်တော်တို့တိုင်းပြည်ကသွားမယ်ဆိုဒီလိုဒီဆင့်နေတဲ့လားလွတ်လပ်မှုနဲ့ဒါရောညီတွေရှိတဲ့အနေအထားတစ်ခုကိုအားလုံးကရည်ရွယ်ချက်ထားပြီးတော့ဖြည့်ဆည်းခြင်းနဲ့စိတ်ရှိဖို့လိုပဲလို့ရတယ်။ကျွန်တော်တို့လွတ်လပ်မှုနဲ့ဒီမျိုးရှိတန်မိုးထားတဲ့ဘက်ကိုဥတည်ပြီးဖြည့်ရှင်းမှကျွန်တော်တို့ပြည်လည်မဟုတ်ဘဲနဲ့အခုလုံးနေတာသုံးပြချက်တွေအရေးကြီးမှုတွေအမှန်တယ်လို့တစ်ချက်လုပ်မယ်ဆိုလို့ရှိကြလို့ကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းနဲ့လည်းသူ့ပြည်သူတို့ကပါသိုးရင်းတယ်လို့ပဲကျွန်တော်တို့ကထုတ်ချက်မှုတွေရှိတဲ့လားလွတ်လပ်မှုကိုကန့်တတ်တဲ့ဟာကျွန်တော်တို့ဒီလိုစီ
ကုလသမဂ္ဂလူ့ခွေးကော်မရှင်ကဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံဆိုင်ရာသတင်းမီဒီယာအစီအခံစာထဲမှာတော့ရခိုင်ပြည်နယ်အရေးသတင်းရယူခြင်းလျှို့ဝှက်စာရွက်စာတမ်းတွေလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်ပါတယ်ဆိုပြီးတော့ရိုက်တာသတင်းသမားတို့ထောက်ချခံလိုက်ရတဲ့ကိစ္စအပါအဝင်မြန်မာသတင်းသမားတွေဟာ NLD ဂျားကနေသတင်းရယူနေရပြီးတော့သတင်းအချက်လက်ရယူဖို့တွေဟာပိုးပြီးတော့မှခက်ခဲလာနေတဲ့အနေအထားဖြစ်တယ်ဆိုတာကိုသုံးသပ်တင်ပြထားတာဖြစ်ပါတယ်ရှင်
မဆူမွန်တက်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်ငါကြီးညာပေးပါလိမ့်မယ
်။အိန္ဒိယတောင်ပိုင်းမှာဟိန္ဒူဘုရားဗုဒ္ဓတင်ဆောင်လာတဲ့ဘတ်စကာတစီတိမ်းမောက်တာကြောင့်လူ40ကျော်သေဆုံးသွားပါတယ်။တယ်လန်ကနာပြည်နယ်ကနာမည်ကျော်အင်ဂျင်နီယာဘုရားကျောင်းကနေအပြန်ဘတ်စကာသမားဟာကားကိုမထိနိုင်တော့ပဲကြောက်ထဲကျခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။ကားမောက်ရအနီးမှာနေထိုင်တဲ့ဒေသခံတချို့ကတော့အပြက်စီးတွေကြားကထိခဲ့သူတွေကိုဆွဲထုတ်ပြီးတော့ကယ်တင်ခဲ့ကြပါတယ်။ဒဏ်ရာရသူတချို့ကတော့နီးစပ်ရာဆေးရုံကိုပို့ဆောင်ပေးနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်ဗာဂျီးနီးယားနဲ့ပင်ဆယ်ဗေးနီးယားမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း3000လောက်သေဆုံးခဲ့တာဒီကနေ့ဆိုရင်18နှစ်ပြည့်သွားပါပြီ။အကြမ်းဖက်တိုက်ခိုက်ဖို့အယ်ခိုင်ဒါအကြမ်းဖက်သမားတို့ပြန်ပေးဆွဲထားရကနေခရီးသည်တွေပြန်သိမ်းယူခဲ့တဲ့ United လေကြောင်းလိုင်းကလေယာဉ်အမှတ်93ပြတ်ကျသွားခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ် Shanksville အနီးကအထိမ်းမဲ့နေရာမှာကျင်းပမဲ့အောက်မြေပွဲအခမ်းအနားကိုသမ္မတဒေါ်နယ်ထရန့်ကတက်ရောက်မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်သူ့ဆုံးဖြတ်ချက်နဲ့သူ့ရဲ့အုပ်ချုပ်ကိုင်တွေပုံတွေအကြောင်းဝေဖန်ရေးသားထားတဲ့စာအုပ်တွေဒီကနေ့အင်္ဂါနေ့မှာပဲအများပြည်သူကိုစတင်ရောင်းချပေးလိုက်ပါပြီ။လပေါင်း20ကျားတဲ့ဒီသမ္မတထရန့်ရဲ့အုပ်ချုပ်မှုကိုစုံစမ်းထောက်လှမ်းပြီးတော့ရေးသားတင်ပြတဲ့စာရေးဆရာဘော့ဝူဒွားရဲ့ Fear Trump in the White House စာအုပ်ပေါ်ဝေဖန်မှုတွေလည်းအတော်များများရှိခဲ့တာပါ။ဝူဒွားရဲ့စာအုပ်ဟာသူ့ကိုတိုက်ခိုက်စော်ကားထားတဲ့စာအုပ်တစ်အုပ်သာဖြစ်တယ်လို့သမ္မတထရန့်က Twitter မှာတော့ရေးသားထားပါတယ်ခင်ဗျာ။
သတင်းကြီးချက်ကိုကိုအောင်ငါကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ကျွန်မအီတန်ကျွန်မရှင်။ View American အတန်ညပိုင်းမြန်မာဘာသာစီစဉ်နေကတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51.2ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆောင်ပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.